ပြည်သူညီညွတ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးညှိနှိုင်းရေးအဖွဲ့ NCCD အဖွဲ့တို့ဟာတနိုင်ငံလုံးအပြစ်ခတ်ရဆက်ရေးစာချုပ်ထုတ်ဆိုနိုင်ဖို့ရန်ကုန်မြို့မြမညီညွတ်ရေးစင်တာမှာ၃ရက်ကြာဆွေးနွေးခဲ့ပြီးဒီကနေ့နိုင်ငံရေးပါတီ34ပါတီကကိုယ်စားလှယ်တွေနဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကဂျုံကြည်မှုတည်ဆောက်ဖို့နဲ့ဖက်ဒရယ်စနစ်စတဲ့အချက်နှစ်ချက်ကိုဆွေးနွေးခဲ့ပါတယ်
။ဘယ်လိုဟာမျိုးကြံပြီးတင်တယ်လို့ဒီကျွန်တော်အချက်နှစ်ချက်ပထမတစ်ချက်ကကျွန်တော်တို့တိုင်းရင်းသားညီတို့ပေါ့သူတို့ရဲ့ identity မပြောက်ဘူး။ဒါသူတို့ရဲ့ဝန်ထမ်းမှာဒါရှိတိုင်းရင်းသားတွေရောဝန်ထမ်းမှာမိမိရဲ့ identity ပြောက်ပြီးကြောက်တာ။ identity ကိုတော့မထိဘူး၊ထိလို့မရဘူး။ကျွန်တော်တို့ဒီဥစ္စာအမှတ်သာပြီးတော့ဒါကတစ်ချက်ပါ။ညီမညီကပါလေဖက်ဒရယ်ဆွေးနွေးရပါတယ်ဖက်ဒရယ်အားလုံးနဲ့ပြောကြပါဦး။ကျွန်တော်ထင်ပါတယ်အခုရောက်ရှိနေတဲ့အဆင့်အတော်ညင်မာတဲ့အောင်ဒါမျိုးရှိမှဒီချက်ပုံပြီးတော့တင်ပြရတယ် political dialogue ကစောင့်ဒီလိုကအလုံးအရေးကြီးပါတယ်အလုံးလဲငုံညတင်ပြရတယ်လို့ကျွန်တော်ယူကြည့်ပ
ါပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးညှိနှိုင်းရေးအဖွဲ့ NCCD ကောင်းဆောင်တွေဟာတနိုင်ငံလုံးအပြစ်ခတ်ရဆက်ရေးစာချုပ်ထုတ်ဆိုနိုင်ဖို့အတွက်၃ရက်ကြာဆွေးနွေးညှိနှိုင်းခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေကိုရှေ့ပြခဲ့ပါတယ်တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်ဟိတ်ပေါင်းကနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါမှာချမှတ်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးခုလိုဆွေးနွေးခဲ့ပါတယ်။
နိုင်ငံလုံးဖြစ်ခဲ့ရတဲ့ရေးဖြစ်လာတော့လေဖြစ်လာလို့ရှိရင်ကျွန်တော်ကပိုလစ်တကာရောက်ဆက်ပါနိုင်ငံရေးဆွေးနွေးပွဲဆက်သွားမယ်ဆိုလို့ရှိရင်ပြန်ဖို့လို့ရှိရင်ကျွန်တော်တို့ဒီ UP ကလူစီယာကိုလည်းဒီ NCCD ရောက်တော့ရေးကျွန်တော်ရှိတိုင်းသားပါလီလည်းပါတယ်ဆိုတော့ကျွန်တော်ကအများကြီးတော့ဖြစ်တဲ့ကတော့ဒီနေရာရှိနေလဲဖြစ်ကုန်တော့အကြံဉာဏ်ကြီးလို့တင့်တယ်လို့ကျွန်တော်ကစပ်
တနိုင်ငံလုံးပြစ်ခတ်ရဆက်ရေးစာချုပ်ထုတ်ဆိုဖို့ဆွေးနွေးနေသူတွေနဲ့နိုင်ငံရေးပါတီတွေအခုလိုတွေ့ဆုံတာဟာနောင်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေအတွက်အထောက်အကူဖြစ်တယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်ဘော်ကသတင်းတော့တွေကိုပြောပါတယ
်ဒီကနေ့ဆွေးနွေးမှုတော့ဒါပတ်သမအဆုံးအချက်ဖြစ်တာပေါ့လေအဲ့တော့ကျွန်တော်တို့ရဲ့အနေအထားတွေကိုရှင်းပြတယ်နိုင်ငံရေးပါတီတွေကလည်းနောက်ဖြစ်ပေါ်လာမယ့်အခင်းအကျင်းညာရဲ့ဟိုအယူအဆများကိုရှင်းပြတာဖြစ်ပါတယ်ဒါသိကောက်မှလည်းနောက်ဆက်ပြီးတွေ့ဆုံမဲ့ဆွေးနွေးပွဲတို့အပြင်နောက်ပွားမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအများကြီးအထောက်အကူရရှိနိုင်ပါတယ
်ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးညှိနှိုင်းရေးအဖွဲ့ NCCD ခေါင်းဆောင်တွေဟာတနိုင်ငံလုံးအပြစ်ခတ်ရဆက်ရေးစာချုပ်ထုတ်ဆိုနိုင်ဖို့လာမယ့်စက်တင်ဘာလထဲမှာဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ